တယ်လီနော့ဆက်သွယ်ရေးကုမ္ပဏီဟာ2021ခုနှစ်အတွင်းကုမ္ပဏီရဲ့အမြတ်ငွေပမာဏအကြီးအကျယ်ကျဆင်းသွားရတာဟာစစ်တပ်ကအာဏာသိမ်းပြီးနောက်မြန်မာနိုင်ငံကနေထွက်ပေါက်ခဲ့တာဟာအဓိကအကြောင်းရင်းတစ်ယောက်ဖြစ်တယ်လို့ကုမ္ပဏီကဗိုလ်ချုပ်နေမှာထုတ်ပြန်ကြေညာပါတယ်။2020ခုနှစ်ကကုမ္ပဏီရဲ့အတရင်အမြတ်ငွေဟာ Norway Krona 17.3 ဘီလီယံအမေရိကန်ဒေါ်လာ1ဘီလီယံနီးပါးရှိခဲ့ရကနေ2021ခုနှစ်မှာ Krona 1.5 ဘီလီယံအမေရိကန်ဒေါ်လာ190လောက်ကိုရောက်ကျသွားခဲ့ပါတယ်။ဒီလိုအမြတ်ငွေတာဆင်းမှုရဲ့တဝက်လောက်ဟာမြန်မာနိုင်ငံမှာလုပ်ကင်ခဲ့တဲ့တယ်လီနော်မြန်မာရဲ့အမြတ်ငွေကြာဆင်းသွားမှုကြောင့်ဖြစ်ပြီးကျန်တဲ့တဝက်ကတော့ပစ္စည်းကရိယာတွေနဲ့အတိုးနှုန်းပတ်ထားမှုကြောင့်ဖြစ်တယ်လို့ဆိုပါရစေ။မြန်မာနိုင်ငံကတယ်လီနော်လုပ်ငန်းတွေကိုလစ်ဗနွန်နိုင်ငံက M1 အုပ်စုကိုရောင်းချမယ်လို့တယ်လီနော်ကပြီးခဲ့တဲ့ဇူလိုင်လတုန်းကပြောဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလုံထုံးလုံနည်းနဲ့ဥပဒေတွေအရနောက်ဆုံးအတည်ပြုချက်ကိုစောင့်ဆိုင်းနေရတဲ့ဖြစ်ပါတယ်။